ရခိုင်ပြည်နယ်မောင်တော်ဒေသအတွင်းမှာဖြစ်ပွားနေတဲ့အကြမ်းဖက်တိုက်ခိုက်မှုတွေနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးဖို့အတွက်ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ဖွဲ့ရခိုင်ပြည်နယ်ကိုတွားရောက်နေချိန်မှာပဲလက်ရှိဖြစ်ပွားနေတဲ့အခြေအနေတွေနဲ့ပတ်သက်ပြီးအမေရိကန်ပြည်ထောင်စုကစိုးရိမ်မကင်းဖြစ်ရတယ်လို့ပြောဆိုလိုက်ပါတယ်။ဒေသအတွင်းဖြစ်ပွားနေတဲ့အခြေအနေမှန်ကိုသိရှိနိုင်ဖို့အတွက်ပွင့်လင်းမြင်သာမှုရှိပြီးတည်တံ့လွတ်လပ်တဲ့အဖွဲ့တွေကိုတွားရောက်ခွင့်ပြုဖို့ကိုလည်းအမေရိကန်ပြည်ထောင်စုပါဝင်နိုင်ငံတကာလူ့အခွင့်အရေးအဖွဲ့တွေကတောင်းဆိုလိုက်ကြပါတယ်။အသေးစိတ်ကိုဆက်ပြီးပြောပြပေးပါမယ်။ရခိုင်ပြည်နယ်မောင်တော်ဒေသအတွင်းမှာဖြစ်ပွားနေတဲ့အကြမ်းဖက်တိုက်ခိုက်မှုတွေနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးဖို့အတွက်ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်အဖွဲ့ရခိုင်ပြည်နယ်ကိုတွားရောက်နေချိန်မှာပဲရခိုင်ပြည်နယ်မှာဖြစ်နေတဲ့အခြေအနေတွေနဲ့ပတ်သက်ပြီးအမေရိကန်ပြည်ထောင်စုကစိုးရိမ်မကင်းဖြစ်နေရတယ်လို့အခြေအနေကိုစောင့်ကြည့်လေ့လာနေတယ်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနပြောခွင့်ရအမျိုးသမီးအဲလစ်ဘက်ထရူဒိုကအင်္ဂါနေ့မှာပြောဆိုလိုက်ပါတယ
်။ We're concerned by reports of a spike in violence in Burma's Rakhine State.We're following the situation closely.
ဒီနေ့မြန်မာနိုင်ငံရခိုင်ပြည်နယ်မှာမကြတိမီကထွက်ပေါ်လာတဲ့အကြမ်းဖက်မှုသတင်းတွေနဲ့ပတ်သက်လို့စိုးရိမ်မကင်းဖြစ်မိပါတယ်။ကျမတို့ဒီနေ့အခြေအနေကိုနိနိကကစောင့်ကြည့်နေပြီးအဲ့ဒီဒေသမှာဖြစ်ထွန်းမှုတွေကိုလည်းခိုင်မာတိကျတဲ့အချက်လက်တွေရရှိနိုင်ဖို့လည်းကြိုးစားနေပါတယ်။
နိုဝင်ဘာလ15ရက်နေ့တုန်းကမြန်မာနိုင်ငံဆိုင်ရာအမေရိကန်သံအမတ်ကြီးစကော့မာရှယ်ပါဝင်အမေရိကန်နိုင်ငံသားရဲ့ဌာနကုန်သွယ်ရေးဘန်ဒါရေးကာကွယ်ရေးဌာနနဲ့ကုန်သွယ်ရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအေဂျင်စီကတာဝန်ရှိသူတွေမြန်မာအစိုးရတာဝန်ရှိသူတွေနဲ့နေပြည်တော်မှာတွားရောက်တွေ့ဆုံခဲ့ကြပါတယ်။တွေ့ဆုံချိန်မှာရခိုင်ပြည်နယ်ဒေသအတွင်းခြေနေမှန်တွေကိုသိရှိနိုင်ဖို့အတွက်မြန်မာအစိုးရအနေနဲ့တည်ထံလွတ်လပ်တဲ့အဖွဲ့အစည်းတွေတွားရောက်ခွင့်ပြုဖို့နဲ့လူသားချင်းစာနာထောက်ထားမှုအကူအညီပေးရေးလုပ်ငန်းတွေဝင်ရောက်ခွင့်ပြုဖို့ပြောဆိုခဲ့တယ်လို့လည်းအဲလစ်ဘက်ထရူဒိုကပြောပါတယ်။
The U.S. delegation stressed the need for the government of Burma to facilitate a credible and independent investigation of these allegations to improve transparency.
ဤဆွေးနွေးချက်တွေနဲ့ပတ်သက်လို့ထင်တာမြင်တာပိုရှိပြီးအချက်လက်တွေမျှဝေနိုင်ဖို့ဗက်မလိုက်ပဲယုံကြည်ကိုးစားနိုင်တဲ့တရားစုံစမ်းစစ်ဆေးမှုကိုမြန်မာအစိုးရအနေနဲ့စီစဉ်ပေးဖို့လိုအပ်တဲ့အကြောင်းလေး American Consulate အဖွဲ့ကအလေးအနက်ပြောကြားခဲ့ပါတယ်။ဒါအပြင်အဲ့ဒီဒေသကိုသတင်းမီဒီယာနဲ့လူသားချင်းစာနာမှုအကူအညီနှစ်ရပ်စလုံးလက်လှမ်းမိနိုင်စေဖို့လည်းဆောင်ရွက်ပေးဖို့တိုက်တွန်းပါတယ
်။ရခိုင်ပြည်နယ်အတွင်းကိုအမေရိကန်အပါအဝင်နိုင်ငံတကာတန်ကိုယ်စားလှယ်တွေကိုတွားရောက်ခွင့်ပြုတာဟာဒေသအတွင်းနိုင်ငံတကာအဖွဲ့အစည်းတွေပုံမဝင်ထွက်ခွင့်ရှိစေဖို့အတွက်ကောင်းမွန်တဲ့လက္ခဏာတရားဖြစ်ကြောင်းနဲ့မြန်မာအစိုးရအနေနဲ့အကြမ်းဖက်မှုတွေရပ်တန့်သွားအောင်လှုံ့ဆော်ဖို့အရေးကြီးတယ်လို့လည်းအဲလစ်ဘက်ထရူဒိုကပြောပါတယ်။
We note the recent visit to Rakhine State by Ambassador Marcial and other representatives was a positive step in improving international
relations. တမကြီးမာဆီယောနဲ့တခြားကိုယ်စားလှယ်အဖွဲ့တွေကိုတွားရောက်ခွင့်ပြုတာဟာနိုင်ငံတကာအနေနဲ့အဲ့ဒီဒေသကိုလက်လှမ်းမိအောင်ပြုလုပ်တဲ့အပြုသဘောဆောင်တဲ့ခြေလှမ်းဖြစ်တယ်ဆိုတာကိုကျမတို့အသိမှတ်ပြုပါတယ်။ဒါပေမဲ့လို့အကြမ်းဖက်မှုတွေရပ်တန့်ဖို့နဲ့ဒုက္ခရောက်နေတဲ့ဒေသတွေထံကိုအကူအညီတွေရောက်နိုင်ဖို့မြန်မာအစိုးရအနေနဲ့ဓာတ်ထည့်ပိုးပြီးလှုပ်ဆောင်နိုင်ဖို့အရေးကြီးတယ်လို့ကျမတို့ယူဆပါတယ်
။ရခိုင်ပြည်နယ်မြောက်ပိုင်းကဒေသခံပြည်သူတွေစီကိုလူသားချင်းစာနာထောက်ထားတဲ့အကူအညီပေးရေးအဖွဲ့အစည်းတွေလုံခြုံမှုရှိရှိအပြည့်အဝဝင်ရောက်ခွင့်ပြုဖို့လဲနိုင်ငံတကာလူ့အခွင့်အရေးအဖွဲ့တစ်ခုဖြစ်တဲ့ Amnesty International အဖွဲ့ကတောင်းဆိုလိုက်ပါတယ်။ AI အဖွဲ့ရဲ့အာရှရေးရာပြောခွင့်ရပုဂ္ဂိုလ်ထီကူမာကအခုလိုပြောပါတယ
်။ We have been calling Myanmar authorities to ensure that internationalaid workers and humanitarian workers
Amnesty International အနေနဲ့မြန်မာအစိုးရကိုအကြမ်းဖက်မှုတွေဖြစ်ပွားတဲ့နေရာဒေသတွေကိုနိုင်ငံတကာအထောက်အကူပေးရေးလှုပ်သားတွေနဲ့လူသားချင်းစာနာမှုလှုပ်သားတွေတွားရောက်ပြီးလိုအပ်တဲ့အကူအညီတွေပေးဖို့တိုက်တွန်းပါတယ်။ဒါအပြင်တီးခြားစုံစမ်းစစ်ဆေးမှုပြုလုပ်ပြီးနိုင်ငံတကာစောင့်ကြည့်ရေးပုဂ္ဂိုလ်တွေတွားရောက်ခွင့်ပြုဖို့လည်းတောင်းဆိုပါတယ
်။တစ်ချိန်တည်းမှာပဲရခိုင်ပြည်နယ်မြောက်ပိုင်းကဖြစ်နေတဲ့လူအခွင့်အရေးချိုးဖောက်မှုအခြေအနေတွေကိုသိရှိနိုင်ဖို့အတွက်တီးတန့်လွတ်လပ်တဲ့စုံစမ်းစစ်ဆေးရေးအဖွဲ့ဝင်ရောက်စစ်ဆေးခွင့်ပြုဖို့အရှိတောင်အာရှဒေသလွှတ်တော်ကိုယ်စားလှယ်များအဖွဲ့ APHR ကလည်းမြန်မာအစိုးရကိုတောင်းဆိုလိုက်ပါတယ်။ဒါအပြင်မြန်မာအစိုးရဟာရှစ်ဆက်ဖြစ်လာမဲ့သွေးထွက်တန်ရုံမှုတွေဒါမှမဟုတ်သူတို့ရဲ့လုံခြုံရေးတပ်ဖွဲ့တွေအပေါ်ထိန်းချုပ်နိုင်စွမ်းမရှိဘူးဆိုရင်ဒေသအတွင်းနဲ့နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့တာဝန်ယူလှုပ်ဆောင်ရမှာဖြစ်တယ်လို့လည်း APHR အဖွဲ့ကပြောပါတယ်။နိုင်ငံတကာလူ့အခွင့်အရေးစောင့်ကြည့်လည်လာရေးအဖွဲ့ HRW ကတော့အကြမ်းဖက်မှုဖြစ်ပွားနေတဲ့မောင်တော်ဒေသဘက်မှာကျေးရွာတွေမီးရှို့ခံရတာတွေရှိတယ်လို့သူတို့အဖွဲ့ရဲ့ဂျိုဒူတပ်ပုံသတင်းတွေကိုကိုးကားပြီးပြောပါတယ်။အခြေအနေမှန်ကိုသိရဖို့အတွက်လည်းအစိုးရအနေနဲ့ဒေသထက်ကိုတဲ့နောက်ပါဝင်တည်တံ့လွတ်လပ်တဲ့အဖွဲ့အစည်းတွေကိုတွားရောက်ခွင့်ပြုတဲ့လို့လည်းဆိုပါတယ် အာရဂန်ရိုဟင်ဂျာအမျိုးသားကောင်စီ ARNO ကတော့ရခိုင်ပြည်နယ်မှာဖြစ်နေတဲ့အကြမ်းဖက်တိုက်ခိုက်မှုတွေအတွင်းရိုဟင်ဂျာမွတ်စလင်အရသာအများစုတပ်ဖြတ်ခံရကြောင်းဒီလိုဖြစ်ရတွေပေါ်ပြင်းထန်စွာရှုံချကြောင်းနဲ့လုံခြုံရေးနဲ့အကာအကွယ်အပြည့်အဝပေးဖို့မြန်မာအစိုးရကိုတောင်းဆိုကြောင်းလည်းနိုဝင်ဘာ15ရက်နေ့မှာထုတ်ပြန်တဲ့အဖွဲ့ရဲ့ကြေညာချက်မှာဖော်ပြထားပါတယ်ရှင်။